ထိုင်းမြန်မာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလုပ်လုပ်ကြမယ့်မြန်မာအလုပ်သမားတွေကိုတင်ဆောင်လာတဲ့မှန်လုံနှစ်ထပ်ကားတစ်စီးမိလောင်ပြီးမြန်မာအလုပ်သမား20ထက်မနည်းသေဆုံးခဲ့ပါတယ်။မိလောင်မှုအတွင်းအသက်ရှင်လွတ်မြောက်ခဲ့သူ28ဦးထဲမှာ3ဦးကတော့ဆေးကုသမှုခံယူနေရတဲ့အကြောင်းမြန်မာတန်ရုံးကအတည်ပြုထားပြီးနှစ်နာချင်းရရှိဖို့လည်းဆောင်ရွက်ပေးသွားမယ်လို့ဆိုပါတယ်။အပြည့်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံပထုံထာနီမြို့နယ်တဲကအမွှေးပွားအယုတ်တွေထုတ်လုပ်တဲ့စက်ရုံမှာအလုပ်လုပ်ဖို့အတွက်လာကြတဲ့မြန်မာနိုင်ငံသား48ဦးလိုက်ပါလာတဲ့နှစ်ထပ်မှန်လုံကားတစ်စီးဟာတက္ကရာအတွင်းမှာပဲမိလောင်မှုဖြစ်ပြီးမြန်မာလူသမား20တေဆုံးခဲ့ရတယ်ဆိုပြီးဘန်ကောက်မြို့မြန်မာတန်ရုံးကအလုပ်သမားတန်အရာရှိဦးစန်းမောင်ဦးကပြောပြပါဗျာ
။ဟုတ်ကဲ့20ပေါ့ဗျာအခုတော့ပျောက်တာပေါ့လေ။ဟိုလူတွေကတော့ဘယ်သူနဲ့ဘယ်သူနဲ့ဖဲလို့မရတော့ဘူးလေ။မိလောင်ပါတော့လေ။အဲ့တော့ကျွန်တော်တို့ကတက်သွားတယ်ကားပေါ်တက်သွားတယ်ဆင်းရင်းကြီးကအခုတော့ဆင်းမှာပြန်နေလူတွေဆင်းနေထာနာလိုက်တဲ့ခါကျစတေလောက်ရှိရအမျိုးသမီးက18ယောက်မျိုးသား2ယောက်ပေါ့လေနော
်ဒီလိုသမားအများစုဟာပဲခူးတိုင်းကြောက်တကားမျိုးနယ်ကအများစုပါဝင်ပြီးအမျိုးသမီးတွေအများစုဖြစ်ကြပါတယ်သူတို့ကိုမြန်မာဘက်ကကုမ္ပဏီဖြစ်တဲ့ Star Pioneer ကုမ္ပဏီကပို့ခဲ့တယ်လို့ဆိုပါတယ
်အယုတ်ဆက်ရုံအယုတ်ဆိုတာဒီကျွန်တော်တို့ဟိုဟာပေါ့အမွှေးဝါရုပ်တွေလုပ်တဲ့ဆက်ရုံပေါ့နော
်အ
ဲ့ဒီဆက်ရုံကိုဒီ MOU စနစ်ညံသွားဖို့ဒီ
ထောက်ဖို့
တက်ဖို့ဒီမြန်မာ agency ဘက်က Star Pioneer ပေါ့ဒီ
တီဆုံးသူတွေအတွက်ကောကားပေါ်ကလိုက်ပါလာသူတွေအားလုံးအတွက်ပါနင့်နာကြည့်ရအောင်ဆောင်ရွက်ပေးသွားမှာဖြစ်တယ်လို့လည်းအလုသမားတန်ရာရှိကဆိုပါတယ်
။ရမှာပါရဟုတ်ကဲ့ထိုင်းနိုင်ငံဘက်ကလည်းအကုန်လုပ်ပြီးနေကျွန်တော်တို့ဘက်ကလည်းတာသင်ရတဲ့အခွင့်အရေးရဖို့အတွက်ကျွန်တော်တို့ကဆက်လက်ဆောင်ရွက်မှာပါဗျ
။လောလောဆယ်မှာတော့ဒဏ်ရာပြင်းထန်တဲ့သူ3ယောက်ကိုမဲဆောက်တဲ့ပြစ်စနလို့စီရင်ကြီးမှာကုသမှုတွေလုပ်ပေးနေတယ်လို့လည်းပြောပြခဲ့ပါတယ်ရှင်
။မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။